ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်မြစ်ကြီးနားမြို့အပါဝင်နေရာတော်တော်များများမှာ73စီဝဲယူရခက်ခဲနေတဲ့အခြေအနေကိုတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမမညာသစင်အောင်ကပြောပြမှာပါ။
ကချင်ပြည်နယ်ဘက်ကို73စီတဲ့ရင်ဝင်ဝင်ပိတ်ထားလိုက်ပြီးတော့ဖွင့်ထားတဲ့စီဆိုင်တွေမှာလည်းဈေးကြီးပေးဝင်နေရတယ်လို့ပြောပါရယ်73စီတလီတာကို15,000ဝန်းကျင်ထိဈေးပေါက်ပြီးတော့လူတလောက်လည်းဝယ်မရဘူးလို့မြကြီးနားဒေသခံတူက VOA ကိုပြောပါရယ
်ဈေးကမတရားကြီးခုန်တက်တော့ကြီးဆိုတော့တချို့ဆိုင်တွေကလည်းမဖွင့်တော့ဘူးဒီအဲဆိုတော့ဆိုင်တချို့တလီပဲဖွင့်နေဆိုတော့လူတွေကလည်းမရှိဘူးဆိုရင်အကြီးနေရာ300အမျိုးအချိန်နဲ့အချိန်ပြီးရတော့နည်းနည်းလေးတော့ဖြတ်တာပေါ့73ကြီးရဖို့ကတော့ကားကြီးလုံးဝပြေးမဝင်တော့လားဆိုတော့မြစ်ကျင်းသားဘက်တော့ကားဝင်တာတော့မတွေ့တော့ဘူးကြာဒီဘက်ကမ်ပိုင်တင်းပြီးရနောက်ပိုင်းတော့မတွေ့တော့ဘူးကြာဒီမြစ်ကျင်းသားဘက်ကကားဝင်တာဆိုစိုင်းကဲတမလီတို့အမျိုးတည်ပြီးတော့လာရောက်လာပြီးတော့ရှိရကြာဈေးရောတက်တယ်ဘူးတော့လည်းမရဘူးကြာ
ဒေတာတွင်မှာ73စီခက်ခဲရှိနေပြီမဲ့73စီအသင်းရဲ့ဒီဇင်ဘာ2ရက်နေ့ရည်ညွှန်းစည်းမှာတော့မြစ်ကြီးနားမှာ95 octane တလီတာကို4560သတ်မှတ်ထားပါတယ်။ဖားကတ်မြို့မှာလည်း73စီကားဝင်တာမတွေ့ရပဲစိုက်ကယ်ရီနဲ့တနိုင်တစ်ပိုင်စီသေးယူခွင့်ပေးထားတယ်လို့ဖားကတ်ဒေသခံတူကပြောပါတယ်။
ကျွန်တော်တို့ဖားကတ်မြို့ကဘီးတော့ပုံမှန်မစုချင်ပါဘူး။အဲဒီသူကအကျချည်တယ်လေ။အဲ့ဒါတော့များပါတယ်။တာတော့သိချင်ပါဘူး။တစ်ခါပြီးပြီဆိုလို့စနေတာပဲရှိရတယ်။ဒီတိကျအဲ့ဒီတော့ဒါဒီတော့ဖိတ်ထားလို့ပြောရတာအခုကတော့ပြန်ကြတော့ဖိတ်ပြန်ရစ်နေတော့တိုင်းတပိုင်းကြီးတွေပေါ့အဲ့ဒါမျိုးလေးတော့တကယ်သိကြတယ်လို့ပြောပါတယ်နော်စီတိုင်းဒီမှာလည်းသူတို့အလေနဲ့တော့ပေါ့နော်တန်းစီရတာပေါ့အဲတန်းစီဒီမှာအဲ့လိုမျိုးထည့်ပေးတာရှိသွားတာ
ကချင်ပြည်နယ်မှာတော့73စီကဝင်ခွင့်ပိတ်ထားပြီးစိုက်ကယ်ရီနဲ့ရောင်းချပေးနေတဲ့73စီကိုသာဈေးကြီးပေးဝင်နေရတယ်လို့ဒေတာရင်းမီဒီယာတွေမှာလည်းဖော်ပြပါရယ်စစ်ကောင်စီနဲ့လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတိုက်ပွဲတွေကြောင့်ချင်းပြည်နယ်စကိုင်းတိုင်းနဲ့ရှမ်းမြောက်ပါဝင်ကချင်ပြည်နယ်မှာလည်းပြီးခဲ့တဲ့နှွေမှာတတိယအပတ်လောက်ကစပြီး73စီဝယ်ယူရေးအခက်တွေ့နေတယ်လို့ဒေတာခန်တွေကပြောပါရယ်စီးပဋိပက္ခတွေပြင်းထန်နေတဲ့ဒေတာတွေဘက်ကို73စီဖျက်တောက်မှုတွေလုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာ73စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့စီဆိုင်တွေမှာသတ်မှတ်ထားတဲ့ရည်ညွှန်းဈေးတွေအတိုင်းရောင်းချတာရှိမရှိစီအရေးသွေးမှန်ဒီကိစ္စတွေကိုအဓိကစစ်ဆေးပေးနေပြီးလက်ရှိလူမှုကွန်ရက်ပေါ်မှာပြန်နေတဲ့မြို့နယ်အလိုက်စီခွဲတန်းလျှော့တယ်ဆိုတာမဟုတ်ဘူးလို့ VOA ကိုဖြေဆိုထားပါတယ်ရှင်။